မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်အတွင်းအစိုးရတပ်နဲ့ KIA ကချင်လူမျိုးရေးတပ်တို့အပြန်အလှန်တိုက်ပွဲတွေကြားမှာမြန်မာဘက်ကလက်နက်ကြီးကြောင်ကချင်အရဲသား3ဦးသေဆုံးခဲ့ပြီးတဲ့နောက်ကချင်ပြည်နယ်အတွင်းကပဋိပက္ခတွေအပေါ်မှာနိုင်ငံတကာစိုးရိမ်ပူပန်မှုတွေတိုးလာပါတယ်ကချင်အရေးကိစ္စနဲ့ပတ်သက်လို့တချိန်တုန်းကမြန်မာကိုကိုလိုနီပြုခဲ့ဘူးတဲ့ဗြိတိန်နိုင်ငံအနေနဲ့ပို့ပြီးတော့မှကူညီဆောင်ရွက်ပေးတင်တယ်လို့ကချင်အရေးလှုပ်ရှားသူတွေကပြောကြပါတယ်။လန်ဒန်မြို့က Henry Rickrell သတင်းရေးသားပေးပို့ချက်ကိုအခြေခံပြီးတော့ကချင်အရေးတုံ့ပြန်ချက်တွေကိုကိုသားညုံကအစီအစဉ်တင်ဆက်ပေးမှာပါရှင
်။ကြေးထနာကျုပ်ဆိုင်တဲ့လိုင်ဇာမြို့ပေါ်ကိုတင်းလာနေတုန်းကလက်နက်ကြီးကြီးတွေကြားလာတဲ့နောက်အတော်များများထိခိုက်ဒဏ်ရာရပြီးတော့ကားတွေနဲ့တဲဆောင်နေတဲ့ဗီဒီယိုပုံတွေနိုင်ငံတကာမှာထွက်လာပါတယ်။ကချင်မြို့ပေါ်ကိုကြားတဲ့အဲ့ဒီမော်တာကြီးကြောင့်ကချင်ရသား3ဦးသေဆုံးသွားတယ်လို့သိရပါတယ်။ဒီမတိုင်ခင်တုန်းကလည်းဒီအစိုးရဘက်ကနေပြီးတော့တိုက်လေယာဉ်တွေနဲ့ကချင်သဘုံတွေကိုပစ်ခတ်နေတဲ့ဗီဒီယိုပုံတွေနိုင်ငံတကာသတင်းတွေမှာပြန့်နှံ့ခဲ့တာပါ။ဒါကြောင့်လည်းကချင်ပြည်နယ်ကပြည်ပခါတွေပေါ်မှာအမေရိကန်ပြည်သူ့ပါဝင်နိုင်ငံတကာအစိုးရတွေနဲ့လူခွင့်ရေးအဖွဲ့တွေရဲ့စိုးရိမ်ကြောင်းပြောဆိုမှုတွေနောက်ထပ်စလုံးကနေပြီးတော့ဒီကိစ္စကိုငြင်းငြင်းနဲ့ဖြေရှင်းကြဖို့တိုက်တွန်းချက်တွေထွက်လာပါတယ်။ဇန်နဝါရီလ15ရက်နေ့ရက်စွဲနဲ့ EU ဥရောပသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာတော့လက်ရှိကချင်ပြည်နယ်ကအရေးကိစ္စပေါ်မှာအလွန်တရာစိုးရိမ်ပူပန်ပြီးတော့ဒီချင်းနေဟာတနိုင်ငံလုံးမှာလုပ်နေတဲ့ငြင်းငြင်းလုပ်ငန်းစဉ်တွေကိုထိခိုက်လာနိုင်တယ်ဆိုပြီး EU ဥရောပသမဂ္ဂနိုင်ငံကြီးမူဝါဒဆိုင်ရာကြီးကဲကက်သရင်းအာရှတန်ကသတိပေးပါတယ်။လိုင်ဇာမျိုးပေါ်ထီလက်နက်ကြီးတွေကြောက်လာတဲ့အပေါ်မှာပြိပခအခြေအနေပိုဆိုးလာတာကြောင့်ကချင်ပြည်သူတွေကိုပဲပို့ပြီးတော့ထိခိုက်နစ်နာမှုဖြစ်စေလိမ့်မယ်လို့ထောက်ပြပါရတယ်။နှစ်ဖက်စလုံးပြစ်ခတ်တွေရပ်ဆဲပြီးတော့ပြဿနာကိုချက်ချင်းဆိုသလိုညှိနှိုင်းဖြေရှင်းကြဖို့နောက်အဲ့ဒီဒေသကဒုက္ခတွေအတွက်လူသားချင်းအကူအညီတွေပေးရမှာအနှောက်အယှက်မဖြစ်စေဖို့ကက်သရင်းအာရှတန်ကတိုက်တွန်းထားပါရတယ်။အခုလိုမျိုးကချင်ပြည်နယ်အတွင်းကပြိပခတွေကြောင့်လူခွင့်ချိုးဖောက်မှုတွေပါရှိလာတယ်လို့ဗြိတိန်ခြေဆိုင်မြမရေးလှုပ်ရှားမှုအဖွဲ့ဘမ်မတ်ကမ်ပိန်း UK ရဲ့ကရင်တိုင်းရင်းသူဇူယောဖန်းကပြောပါရတယ်။
It is shocking to see this still going on in Burma while international community
မြန်မာနိုင်ငံနဲ့အခုလိုဖြစ်နေတာတွေကိုမြင်ရပြီးဒီလူအခွင့်အရေးချိုးဖောက်မှုတွေကိုနိုင်ငံတကာမိသားစုတွေကမျက်ကွယ်ပြုနေတာတွေမြင်ရတော့အလွန်တရာကိုတုံ့လောက်မိပါတယ
်ဒီချိန်ပေါ်မှာဒီ Britain ပါဝင်နိုင်ငံတကာရောက်မြန်မာရေးတက်ကြွလှုပ်ရှားသူတွေရဲ့ဆန္ဒပြမှုတွေနိုင်ငံတကာကမြန်မာတန်ဦးတွေရှိမှာပြန်တွေ့လာရပါတယ်ဒီထက်မှာ Britain ခြေဆိုင်ကချင်ကျောင်းသားသမဂ္ဂကခွန်နှောင်းလဲပါဝင်ဆန္ဒပြပါတယ်
What the Burmese president is trying to do is
လက်ရှိမြန်မာသမ္မတလုပ်နေတာဟာကဘာကိုလိန်နေညာနေတာသူ့အနေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုသူ့ပေါ်မှာထောက်ခံမှုရအောင်လှည့်ဖျားနေတာပါဆိုပြီးတော့ဒီခွန်နှောင်းကပြောတော့တာပါသမ္မတဦးသိန်းစိန်ဟာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာစုကြည်ကိုလွှတ်ပေးခဲ့တာအပါအဝင်အပြောင်းလဲတော်များများကိုဇက်တိုက်ပေးပြီးကြတဲ့နှစ်တွေအတွင်းဆောင်းခဲ့ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဒေးဗစ်ကင်မရွန်တို့နှစ်ဦးစလုံးလဲပြီးကြတဲ့နှစ်တော်အတွင်းမြန်မာနိုင်ငံကိုတွားရောက်လည်ပတ်ခဲ့ကြပါတယ်ဒါပြင်သမရဦးသိန်းစိန်ကိုလည်းဒီနှစ်နှောင်းပိုင်းမှာလန်ဒန်မြို့ကိုလာရောက်ဖို့အတွက်ဗြိတိန်ကဖိတ်ခေါ်ထားပါတယ်။ဇူအဖန်ကတော့ဒီဗြိတိန်နိုင်ငံဟာကချင်ကိစ္စမှာကူညီဖို့တာဝန်ရှိတယ်လို့ပြောပါတယ်။ဘာလို့လဲဆိုတော့ဗြိတိန်နိုင်ငံဟာဒုတိယကမ္ဘာစစ်သူပေးထားတဲ့ကတိတွေပြတ်ခဲ့လို့ပဲဖြစ်တယ်လို့ဆိုပါတယ
်။ The Kachin Army were sided with the British Army and promised independence by the authorities there.
ကချင်တပ်တွေကအင်္ဂလိပ်တပ်တွေဘက်ကလေနောက်ပြီးလွတ်လပ်ရေးကိုလည်းအဲ့ဒီကအာဏာပိုင်တွေကကတိပေးခဲ့တယ်။ဒါပေမဲ့မြန်မာနိုင်ငံလွတ်လပ်ရေးရပြီးတဲ့နောက်မှာမြန်မာနိုင်ငံမှာအများဆုံးလူမျိုးဖြစ်တဲ့မြန်မာလူမျိုးတွေအတွက်ပဲဖြစ်ပြီးတော့ကချင်လူမျိုးတွေကသူတို့ရရမယ့်ဒဏ်တူအခွင့်အရေးတွေကိုညှင်းပယ်ခံခဲ့ရတယ်
။မြန်မာနိုင်ငံဟာမကြာသေးခင်တုန်းကပဲဒီ65ချိန်မြောက်လွတ်လပ်ရေးနေ့ကိုဆင်နွှဲခဲ့တာပါ။ဒုတိယသမ္မတဒေါက်တာဆိုင်းမောက်ခန်းရဲ့လွတ်လပ်ရေးနေ့ဒီမေခွန်းမှာတော့အခုဖြစ်နေတဲ့ငင်းပွားအခုဖြစ်နေတဲ့ပြိပခါရီနဲ့ပတ်သက်လို့ဘာတစ်ခုကိုမှရည်ညွှန်းပြောဆိုတာတွေမလုပ်ခဲ့ပါဘူး။
သမိုင်းအင်္ဂါစာအရယနေ့တန်း60သောမြန်မာပြည်သူများ၏ဒူညီသောစန္ဒသည်တိုင်းပြည်တည်ငြိမ်အေးချမ်းရေးတရားဥပဒေစိုးမိုးရေးနှင့်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးပင်ဖြစ်ပါသည
်နိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတကာအစိုးရတွေအနေနဲ့ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အပြောင်းအလဲတွေအပေါ်မှာကြိုးစိုးနေကြပေမဲ့မြန်မာနိုင်ငံအစွန်ဖျားမြန်မာနိုင်ငံမြောက်ပိုင်းမှာရှိတဲ့ကချင်ပြည်နယ်မှာတော့ညီငယ်ရဖို့အတွက်အလားအလာဟာမတွေ့ရသေးဘူးဆိုပြီးတော့ကချင်ရေးတက်ကြွလှူရှားသူတွေကတော့ပြောဆိုနေပါတယ်ခင်ဗျာ